မေရိကန်ပြည်ထောင်စုနိုင်ငံရေးဝန်ကြီးဌာနအတိုင်ပင်ခံမစ္စတာဒဲရစ်ရှိုလက်ကမြန်မာနိုင်ငံဒီမိုကရေစီရဲ့တရားဥပဒေစိုးမိုးရေးနဲ့ဘာသာအလုံးတိုင်းရင်းသားအလုံးအပါအဝင်လူအခွင့်အရေးကိစ္စတွေကိုလည်းအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ဆွေးနွေးခဲ့တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကပြောပါတယ်။ဒါအပြင်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေနဲ့ကိုဗစ်ကပ်ရောဂါကာကွယ်ဆေးတွေဖြန့်ဖြူးလှုပ်ဆောင်ပေးဖို့အတွက်လည်းဆွေးနွေးခဲ့တယ်လို့သူကပြောပါတယ်။
ဒီစိတ်ကတော့သက်ဆိုင်ရာဌာနတွေပါအဓိကဆွေးနွေးပါတော့เนาะအခုကတော့ကျွန်တော်တို့ဟိုစာမူပိုင်းတဘောမျိုးလေးတွေဆွေးနွေးရပါခင်ဗျာဟုတ်ကဲ့လူသားချင်းစာနာမှုအကူအညီပေးတို့နဲ့ပတ်သက်ပြီးတော့ဟိုလိုအပ်တဲ့ဥစ္စာတွေနောက်ပြီးတော့ခုနကိုဗစ်ဗက်ဆင်းနဲ့ပတ်သက်ပြီးတော့ဆေးထိုးရေးကိစ္စတို့နဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံရဲ့အကူအညီပေးမဲ့ကိစ္စအာဒီလိုမျိုးကိုဗစ်အကူအညီဆေးထိုးရဲဆိုရင်လည်းပေါ့เนาะအဓိကတည်ရိုးတွေdata မှာရှိတဲ့လိုအပ်တဲ့လူတွေကိုလည်းထိတိယောက်ယောက်ထိုးပေးနိုင်ရေးလို့ကိစ္စအဲ့လိုမျိုးလေးတွေလည်းဆွေးနွေးတာရှိပါတယ်နောက်ပြီးတော့လည်းပေါ့နော်လူသားချင်းစာနာမှုအကူအညီပေးတဲ့ဘက်ကလိုအပ်တဲ့နေရာတွေပေါ့နော်ခုန cross border humanitarian assistance ပေးကိစ္စတို့ပါလို့လည်းဟိုတော့ဆွေးနွေးခဲ့ပါတယ်ခင်ဗျ
အဲ့ဒီဆွေးနွေးပွဲမှာမြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့တော့ NUG ရဲ့လူအခွင့်အရေးဆိုင်ရာပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းကအွန်လိုင်းကနေပါဝင်ရှင်းပြခဲ့တယ်လို့ဦးကျော်မိုးထွန်းကပြောပါတယ်။ဦးကျော်မိုးထွန်းအနေနဲ့အမေရိကန်နိုင်ငံရဲ့ဌာနအတိုင်ပင်ခံရဲ့အားပေးထောက်ခံမှုအပေါ်မှာဘယ်လိုသဘောထားမှတ်ချက်ပေးချင်ပါသလဲ
။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနမှာရှိတဲ့နိုင်ငံရဲ့ဝန်ကြီးရဲ့အတိုင်ပင်ခံဆိုတော့ပေါ့နော်အဲ့ဒီ policy ချမှတ်တဲ့ဥစ္စာတွေမှာသူ့ရဲ့အခန်းကဏ္ဍကအများကြီးရေးပါပါတယ်အခုလိုမျိုးကျွန်တော်တို့ဇီယာဝင်ကြီးတွေ zoom နဲ့ရော in person ရောတွေ့ရဆိုတဲ့ဥစ္စာကအရန်ကောင်းပါတယ်ဒီပါပြော national unity government အတွက်ဟိုကျွန်တော်တို့တွေဒီမှာအများနဲ့ပြောနေတာရှိပါတယ် national unity government ကို recognize လုပ်ဖို့ကိစ္စတော့ပါတော့ပြောနေတဲ့ရှိနေတဲ့အချိန်မှာပေါ့နော်ဒီလိုမျိုးဟိုလက်ခံတွေ့တာဒီလိုမျိုးအားပေးတာဒီလိုမျိုးဘာသာဟိုကျွန်တော်တို့နိုင်ငံအတွက်အရေးကြီးတဲ့ပါတာရတဲ့နဲ့ပတ်သက်ပြီးတော့ဆွေးနွေးတာအမြင်ချင်းဖလှယ်တာနောက်ပြီးတော့ကျွန်တော်တို့တပေါ်သားတွေပေးတာနောက်ပြီးတော့သူတို့ကူညီနိုင်တဲ့ဥစ္စာတွေကိုသူတို့ဟိုပြောကြတာတွေရပါတော့တကယ်ဟိုပေါ့နော်ကျွန်တော်တို့နိုင်ငံအတွက်ကောကျွန်တော်တို့ဒီမိုကရေစီပေါ်ဆောင်ရေးအတွက်ဆောင်ရွက်နေတဲ့ကျွန်တော်တို့ပြည်သူတွေအတွက်ကောပေါ့နော်အာရစရာတစ်ခုလို့တော့ကျွန်တော်သုံးသပ်ပါတယ်ခင်ဗ
ျညူယောက်မြို့ကဟိုတယ်တစ်ခုမှာမနေ့မနေ့ခုနှစ်ရက်ခွဲကပြုလုပ်ခဲ့တဲ့ဆွေးနွေးပွဲမှာအမေရိကန်နိုင်ငံရေးဝန်ကြီးဌာနအတိုင်ပင်ခံဒဲရစ်ရှိုလက်နဲ့အတူအရှေ့အာရှဆိုင်ရာဌာနကအရာရှိတဦးလည်းပါဝင်ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ဘက်ကကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းနဲ့ဒုတိယနိုင်ငံရေးဝန်ကြီးဦးမိုးစောဦးတို့ကလူကိုယ်တိုင်တွဲဆုံဆွေးနွေးကြပါတယ်။ကြံတဲ့ NUG ရဲ့အဖွဲ့ဝင်တွေဖြစ်ကြတဲ့နိုင်ငံရေးဝန်ကြီးဒေါ်စင်မာအောင်လူအခွင့်ရေးဆိုင်ရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းလူအခွင့်ရေးဝန်ကြီးဌာနအကြံပေးအဖွဲ့ဝင်ဦးအောင်ကျော်မိုးတို့ကကွန်ပျူတာအွန်လိုင်းကနေပါဝင်ဆွေးနွေးကြပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံရေးဝန်ကြီးဌာနအတိုင်ပင်ခံမစ္စတာဒဲရစ်ရှိုလက်ကအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဦးဆောင်မှုအခမ်းကဏ္ဍနဲ့မြန်မာစစ်ကောင်စီရဲ့ရက်စက်ကြမ်းကြုတ်မှုအောက်ကနေပြည်သူတွေလွတ်မြောက်မှုအတွက်လှုံ့ဆော်နေတာကိုတံပိုးထားအတိအမှတ်ပြုပါကြောင်းလဲမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ဒါအပြင်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းအတိုင်းငြိမ်းချမ်းစွာရှောက်လန်းဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့မရိမ့်မြိုင်မဲ့ဆက်လက်ထောက်ခံသွားမှာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံရေးဌာနအတိုင်ပင်ခံကပြောကြားဖော်ပြထားပါတယ်ခင်ဗျာ